ရှိသတင်းပတ်မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံအတွက်ဥက္ကဋ္ဌရဲ့ကြေညာချက်မူကြမ်းပေါက်ကြားသွားခဲ့ရမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့လိုက်နာကျင့်သုံးရမယ့်စည်းကမ်းတွေနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားတာတွေနဲ့ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်တွေကနိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့ငြင်းချမ်းစွာဖြည့်ရှင်းမှုတောင်းဆိုထားတာတွေပါဝင်တယ်လို့ဆိုပါတယ်။အမီမထုတ်ဖော်လို့တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ထိပ်တန်းအရာရှိတဦးကအဲ့ဒီပေါက်ကြားသွားတဲ့စာရဲစာတမ်းတွေကိုအခုသတင်းပတ်အတွင်း VOA ကိုပေးခဲ့ပါတယ်။ဒီကြေညာချက်ဟာပုံမှန်အာဆီယံညီလာခံပြည်ဆုံးချိန်မှာထုတ်ပြန်လေးရှိပြီးတော့အခုဒီချိန်ထိပ်သီးညီလာခံကတော့ရှေ့သတင်းပတ်အတွင်းမြန်မာနိုင်ငံမှာကျင်းပမှာဖြစ်ပါတယ်။အခုဒီချိန်ညီလာခံကိုမြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်မှာနိုဝင်ဘာလ9ရက်နေ့ကနေ13ရက်နေ့ထိကျင်းပဖို့စီစဉ်ထားပါတယ်။ဒီထိပ်သီးညီလာခံမှာအကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်ဆွေးနွေးလေးရှိပြီးတော့ဒေသတွင်းနဲ့နိုင်ငံတကာကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ဒီပေါက်ကြားသွားတဲ့ကြေညာချက်ဟာညီလာခံကျင်းပပြီးစီးသွားပြီဆိုတဲ့ပုံသဏ္ဍာန်မျိုးနဲ့ရေးသားထားတာပါ။တောင်တရုတ်ပင်လယ်အတွင်းမကြာခင်ကဖြစ်ပွားခဲ့တဲ့တင်းမာမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တို့ရဲ့စိုးရိမ်မှုတွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်။ဒေတာအတွင်းတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးကိုဆက်လက်တည်တံ့အောင်ထိန်းသိမ်းထားဖို့အရေးကြီးတဲ့အကြောင်းထပ်လောင်းအတည်ပြုခဲ့ကြပါတယ်။ပင်လယ်ရေကြောင်းလုံခြုံစိတ်ချမှုရှိရေးနဲ့လွတ်လပ်စွာတောင်တရုတ်ပင်လယ်အတွင်းနဲ့ပင်လယ်ပြင်ပေါ်ကနေလွတ်လပ်စွာရေကြောင်းလေကြောင်းတောလာရေးတို့ကိုမြှင့်တင်ပေးဖို့စတာတွေပါဝင်ပါတယ်စသဖြင့်ဖော်ပြထားပါတယ်။ဒီလိုစာရဲစာတမ်းပေါက်ကြားသွားမှုနဲ့ပတ်သက်ပြီးတော့အင်ရှင်အဖြစ်လက်ခံကျင့်ပမယ်မြန်မာနိုင်ငံဘက်ကတော့မှတ်ချက်တုံ့ပြန်ပေးခြင်းမရှိပါဘူးခင်ဗျာ။